ကချင်ပြည်နယ်ဖားကန့်မြို့နယ်နန်ယာရွာမှာမြန်မာစစ်တပ်နဲ့ပြည်သူစစ်တွေကတင်းတင်းကြပ်ကြပ်စစ်ဆေးနေတဲ့အတွက်ကုန်တင်ကားအစီ60လောက်စစ်ဆေးဂိတ်မှာပိတ်မိနေပါတယ်။ပိတ်မိနေတဲ့ကားအများစုဟာ73စီတင်ရင်တွေဖြစ်ပြီးတော့တချို့ကားတွေဆိုတပတ်ကျော်ကြာနေပြီလို့ဒေသခံတွေကပြောပါတယ်။73စီရှားပါတဲ့အတွက်ဖားကန့်မြို့မှာလောင်စာဆီဈေးတွေဆက်လက်မြင့်တက်နေပါတယ်။ဖားကန့်ဒေသရဲ့နောက်ဆုံးအခြေအနေသတင်းပေးဖို့ချက်ကိုတော့ကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဖားကန့်မြို့နယ်နန်ယာရွာမှာရှိတဲ့စစ်တပ်နဲ့ပြည်သူစစ်စစ်ဆေးဂိတ်တွေကအော်တိုဘာလလယ်လောက်ကစတင်ပြီး73စီတင်သွင်းတာကိုပိတ်ပင်ခဲ့တာပါ။လက်ရှိအခြေအနေမှာလည်းစစ်ဆေးဓာတ်တွေကိုတင်းကျပ်နေတာကြောင့်နန်ယာရွာမှာရှိတဲ့ကုန်တင်ရင်အစီး60လောက်ပိတ်မိနေကြောင်းနန်ယာဒေသခံတူက VOA ကိုပြောပါတယ်။
နိုင်ငံပေးမှာပြန်အားဖြင့်ဆောင်ရှိကျွန်တော်ရှိသည်ဒီကနေ့ဟုတ်ကဲ့တော့အချင်းအပန်းကြီးနဲ့တက်စီကားရပူများတယ်သူချူကားတော့ဆက်တဘလုံးတော့ကြာပြီခီးတဲ့ကားတွေသူချူကဟိုသူတို့စင်နီနမ်ဘာဒုက္ခရရှိတယ်အဲကားကောင်းနေဘူးနော်အဲလင်းကားရ
ဖားကန်ဒေသခံတူကတော့73စီတင်ရင်တွေကိုအကန့်အသတ်နဲ့ဝင်ဝင်ပေးနေတာကြောင့်ဒက်စီဈေးဟာဆက်လက်မြင့်တက်နေစေဖြစ်ကြောင်းအခုလိုပြောပါရစေ။အ
ဲ့ခြေကားတွေကအားလုံးခါလာမလို့ပေါ့။အဲ့လိုအဲ့ကြားတဲ့ကားကမစီးသုံးစီးမစီးသုံးရလို့မလို့နေတာ။ခြေဈေးကလည်းမကျဘူး။ခြေဈေးကပေပေါင်း10ကျော်တယ်။10ကျော်တော့တယ
်။တကားလန်ဈေးနှုန်းအနေနဲ့ဆိုရင်ကြက်ငွေ2000ဝန်းကျင်ခန့်ရှိကြောင်းလည်းပြောပါရစေ။ပြီးခဲ့တဲ့လကုန်ပိုင်းလောက်ကဖားကန့်မြို့မှာ92တကားလန်ကို200095တကားလန်ကို22000လောက်အထိဈေးမြင့်တက်ခဲ့တာပါတခြားဒေသခံတွေကတော့နန်ယာခိတ်မှာ73စီတည်ယူမှုကိုသာမကစံတည်ယူမှုကိုပါကန့်သက်ထားကြောင်းပြောပါတယ်ဖားကန့်ဒေသမှာစံနဲ့73စီတည်ယူတာကိုတားမြစ်တာဟာ KIA အတွက်အခွန်အောက်ရနိုင်တဲ့ကြောက်စိမ့်တူဖော်ရေးလုပ်ငန်းကိုထိန်းချုပ်လိုတာကြောင့်ဖြစ်နိုင်ကြောင်းဒေသတွင်းအကဲအခတ်တွေကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ